ကွန်ဂိုတမရနိုင်ငံမှာတော့နှစ်ပေါင်း60ကျင်းပါပဲအစိုးရဆုံးရေကြီးရေရှမ်းမှုကြောင့်လူပေါင်း3သိန်းခွဲကျော်လူသားစာနာမှုဆိုင်ရာကူညီတွေလိုအပ်နေတယ်လို့ကုလသမဂ္ဂလူသားစာနာမှုဆိုင်ရာရုံးကတောက်ကြနေမှာပြောပါတယ်ကွန်ဂိုနိုင်ငံရဲ့ပြည်နယ်12ခုမှာ9ခုဟာမနှစ်ကမိုးတိထန်မှုကြောင့်ရေလွှမ်းနဲ့ဒဏ်ကိုခံခဲ့ရပြီးဒေသကနှစ်တန်းနီးပါးဒုက္ခရောက်စေတယ်လို့ဂျန်နဗာကုလသမဂ္ဂ UNOCHA ရုံးပြောခွင့်ရကပြောပါတယ်ဒေသရင်းချေးရွာတွေကျောင်းတွေကကျန်းမာရေးဆောင်ရှောက်မှုဌာနတွေလည်းရေနှောတဲ့ဒဏ်ကြောင့်မလဲပတ်နိုင်တော့ဘဲဒေသခံတွေဟာလည်းခုံလုံးစရာနေရာမရှိတဲ့အပြင်အခြေခံကျန်းမာရေးဆိုင်ရာဆောင်ရှောက်ကူတာမှုတွေလည်းမရဘဲဖြစ်ကုန်တယ်လို့ပြောပါတယ်။ချေးရွာဒေသခံအများအပြားဟာအခုချိန်ထိလေတွေနဲ့သွားနေရတာဖြစ်ပြီးရေပေါ်လူသားစာနာမှုဆိုင်ရာကူညီလိုအပ်သူက3သိန်းခွဲကျော်ရှိနေတယ်လို့ကုလသမဂ္ဂကခန့်မှန်းပါတယ်။သူတို့အတွက်အရေးပေါ်အကူအညီကုလသမဂ္ဂကဒေါ်လာ3.6တန်းချပေးပေမဲ့လူပေါင်း3သိန်းခွဲကျော်ဒုက္ခရောက်နေတာကြောင့်နောက်ထပ်လိုအပ်နေဆဲဖြစ်ပြီးနိုင်ငံတကာကဝိုင်းဝန်းကူညီဖို့တောင်းဆိုထားပါတယ်။မနစ်ကဥရုယာဒီဆိုးရတဲ့အတွက်ကွန်ဂို၊ကင်ညာနဲ့အာဖရိကအလယ်ပိုင်းနဲ့အရှေ့ပိုင်းဒေသတွေမှာရေကြီးရေလျှံမှုတန်းခံရတဲ့အတွက်သေဆုံးသူများနဲ့ချီရှိသလိုထောင်ပေါင်းများစွာလဲအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတာပါ။